မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကုလသမဂ္ဂမဟာမင်းကြီးရုပ်ရှိမှာမြန်မာနိုင်ငံသား50ထဲမှနည်းဟာတတိယမြောက်နေ့ဖြစ်ဆန္ဒပြခဲ့ကြတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းရောက်မြန်မာနိုင်ငံသား50ထဲမှနည်းဟာဘန်ကောက်မြို့က UNHCR ကုလသမဂ္ဂမဟာမင်းကြီးရုပ်ရှိမှာတတိယမြောက်နေ့ဖြစ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံတော်တချင်းကိုတီးဆိုကမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့နိုင်ငံရေးကောင်းဆောင်တွေရဲ့ဓာတ်ပုံတွေကိုကင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူတို့တောင်းဆိုချက်ကတော့စစ်တပ်ကဖမ်းဆီးထားတဲ့မြန်မာနိုင်ငံကနိုင်ငံရေးကောင်းဆောင်တွေကိုပြန်လွှတ်ပေးဖို့နဲ့မြမအရေးကိုကုလသမဂ္ဂကဂျားဝင်ဖြည့်ရှင်းပေးဖို့တောင်းဆိုစာပေးခဲ့ပြီးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့လည်းရှေ့ပြောင်းလို့သမားခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ
်။ UN ရုံးရှိမှလာတောင်းဆိုတာခင်ဗျ။ဒီလိုမျိုးစာရီပါလိပြည်တယ်ဒီလိုကမှနပတ်တကတော့ဤသူလူစုတရားဝင်ပြောင်းချတဲ့အစိုးရဖြစ်တဲ့သမရနိုင်ငံတော်တံတားပုဂ္ဂိုလ်နဲ့နောက်နိုင်ငံတော်အစိုးရအဖွဲ့အစည်းကိုဒီလိုချက်ချင်းလုပ်ပြီးပြီးရင်စစ်မှန်ပြီးတရားမျှတတဲ့ဒီမျိုးအမျိုးကိုဆက်လက်ရှင်းလင်းဖို့ဒီသမရဝန်ကြီးကတရားမဲ့ကြည့်ချင်တဲ့ကိစ္စတွေအားလုံးကိုဘယ်မှလက်မခံဘူးဆိုတဲ့မျိုးပေါ့။ဒါရီကဟိုဒီပြည့်တယ်မဟုတ်ပါဘူးနော်အဲ့ရှိမှလည်းကျွန်တော်တို့ရင်းချတဲ့နိုင်ငံကောင်းမှဆွေးခွဲရတာကတိတ်ခင်မဖြစ်ပါဘူး။
လာရောက်ဆန္ဒပြသူတွေဟာထိုင်းနိုင်ငံဒေသအသီးသီးကလာကြတဲ့မြန်မာကျောင်းသားတချို့နဲ့မြန်မာလူသမားတွေဖြစ်ကြပါတယ်။သူတို့ကိုတော့ထိုင်းရနာပိုင်းတွေကမိနစ်20ခန့်ဆန္ဒပြခွင့်ပြုခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့မြန်မာနိုင်ငံသားတွေပဲတီးသန့်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြမှုတွေဟာနိုင်ငံတကာမှာဖြစ်ပေါ်နေပြီးထိုင်းနိုင်ငံမှာတော့စရုပ်ချုပ်ရေးအောက်မှာရောက်ရှိနေတဲ့မြန်မာပြည်သူတွေကိုစားဆန္ဒပြခဲ့ကြတာလို့လည်းဆိုပါရစေ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။